ဆီးရီးယားနိုင်ငံကဒါဒုလနဲ့တူလောင်ယုံတွင်သူတေသနာအဆောက်အုံတွေကိုစနေနေ့ကလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တာဟာတရားဥပဒေနဲ့ညီပြီးတရားနည်းလမ်းကျတဲ့လုပ်ရဖြစ်တယ်လို့အမေရိကန်ပြည်ထောင်စုဗြိတိန်နဲ့ပြည်နယ်တို့ကပြောပါရယ်ဒီအတွက်ရုရှားနိုင်ငံကကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်စီဝတ်တရက်ကိုခေါ်ယူကျင်းပပါရယ်ဒီတိုက်ခိုက်မှုကအပြည့်ပြဆိုင်ရာဥပဒေနဲ့ကုလသမဂ္ဂရဲ့ပြည်ညင်စာရမှာပြဋ္ဌာန်းချက်ကိုချိုးဖောက်လိုက်တာဖြစ်တယ်ဆိုရယ်ရုရှားရဲ့ဆူဆွဲပြောဆိုချက်ကိုအမေရိကန်ဗြိတိန်နဲ့ပြည်နယ်တို့ကပယ်ချပါရယ်ဗြိတိန်ပြည်နယ်နဲ့အမေရိကန်တို့ရဲ့လုပ်ရဟာလက်တုံပြန်တဲ့လုပ်ရမဟုတ်လို့ပြစ်ဒဏ်ပေးတဲ့လို့ရလည်းမဟုတ်တဲ့အပြင်အင်အားပြတဲ့ဝိသေသလက္ခဏာလည်းမဟုတ်ပါဘူးလူသားသူအပေါ်ကြမ်းကြုတ်ရက်စွာကျူးလွန်နေတဲ့ဆီးရီးယားအာဏာရှင်တွေနောက်နောက်သားတို့လည်းနဲ့ဆက်ပြီးတော့အတုံးမပြုတ်နိုင်အောင်တားမြစ်တဲ့အနေနဲ့တိုက်ခိုက်တဲ့လို့ရတာဖြစ်ပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်နီကီဟေလီကပြောပါတယ်စနေနေ့မနေ့အစောပိုင်းမှာပဲဆီးရီးယားမှာရှိတဲ့သားတို့လည်းနဲ့တူလောင်ယုံတုံးမှုပေါ်ကိုမဟာမိတ်တပ်တွေကမီဆိုင်တုံး105တရားနဲ့ငါးစင်ကျဲချခဲ့တာပါဆီးရီးယားအစိုးရကသူ့ပြည်သူတွေပေါ်ဓာတ်လုလနဲ့တိုက်ခိုက်ခဲ့တာမဟုတ်ဘူးဆိုပြီးအချိန်ချင်းညင်ဆိုလာလို့ဒမတ်စကတ်မြို့အနီးဒူမာမှာဧပြီလ9ရက်နေ့ကတိုက်ခိုက်ခဲ့တာဟာလေပြည်ပထောက်လိုင်းရေးအေဂျင်စီတွေရဲ့အကူအညီနဲ့အကြမ်းဖက်သမားတို့ကျူးလွန်နေလို့ရတာဖြစ်တယ်လို့ပြောပါတယ်လေကြောင်းတိုက်ခိုက်မှုတွေကြောင့်ဆီးရီးယားအစိုးရရဲ့ဓာတ်လုလနဲ့အစီအစဉ်တွေအကြီးအကျယ်ထိခိုက်ပျက်စီးသွားတယ်ဆိုတာအမေရိကန်ဘက်ကယုံကြည်မှုအပြည့်ရှိတယ်လို့လည်းဟေလီကပြောပါတယ်